မြန်မာနိုင်ငံကိုတနင်္လာနေ့တစ်ပတ်ကြာရောက်လာတဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ဟာမကြာသေးခင်တုန်းကသူရတန်ရုပ်ပြစ်ပတ်တွေဖြစ်ပွားခဲ့တဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်ကိုနှစ်ရက်ကြာတောရောက်ပြီးဒီကနေ့မှာတော့ရန်ကုန်မြို့ကိုပြန်လာပါတယ်။ဒေသခံဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားပြီးခဲ့တဲ့လတည်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းဖို့မနေ့တုန်းကတော့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်တောမတ်ဆူဟေကင်တနာမြန်မာနဲ့ဘင်္ဂလားနယ်ခြားဒေသမှာရှိတဲ့ဗုဒ္ဓတော်မောင်တော်မျိုးတွေကိုတောရောက်ပြီးတာဝန်ရှိသူတွေဒေသခံတွေနဲ့တွေ့ဆုံပြီးဒုက္ခသည်စခန်းတွေကိုလည်းတောရောက်ကြည့်ရှုခဲ့တာပါ။ခီးစဉ်အစဖြစ်တင်းလာနေကရန်ကုန်မြို့မှာအထူးကိုယ်စားလှယ်နဲ့တွေ့ဆုံတဲ့မြန်မာဆွေရဝင်းကြီးဖွင့်နေကတော့လူမျိုးရေးဘာသာရေးအခြေခံနဲ့ပြစ်ခတ်တွေဟာတရားမဝင်နေထိုင်သူတွေကြောင့်ဖြစ်တယ်လို့အပြစ်ဖို့ခဲ့ကြတာပါ။ဒါပေမဲ့လည်းဒီကနေ့ဘန်ကောက်မြို့ကနိုင်ငံခြားတင်းစားဆရာများအတင်းတိုင်းမှာကျင်းပတဲ့တင်းစားရှင်းလင်းပွဲအတွင်းမှာတော့လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကမွတ်စလင်ရင်ဂျာတွေပေါ်လူမျိုးရေးတပ်ဖွဲ့တွေကပြစ်ခတ်နေနေတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ပြောဆိုခဲ့တာပါ။အာဏာပိုင်တွေဟာပြစ်ခတ်တွေကိုအချိန်တော်ကြာဖြစ်နေတာကိုထိမ့်သိမ့်မှုပြက်ကွက်ခဲ့တယ်လို့နောက်ပိုင်းမှာလည်းရင်ဂျာတွေပေါ်အကြမ်းဖက်နေနေမှုတွေဖမ်းဆီးမှုတွေရှိခဲ့တယ်လို့ပြောဆိုသွားပါတယ်။တင်းလာနေရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့တိုက်ခတ်မှုတွေကိုအာဏာပိုင်တွေကကင်တွယ်ရမှာထင်းထင်းထင်းထင်းပြုတ်မှုခဲ့တယ်လို့မြန်မာဆိုရဝန်ကြီးဖွဲ့ဝင်တွေကပြောဆိုခဲ့ကြတယ်လို့ရိုဟင်ဂျာမြန်မာနိုင်ငံကတိုင်းရင်းသားတွေထဲမှာမပါဝင်ဘူးလို့ပြောဆိုထားတာလည်းဖြစ်ပါတယ်။